2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရည်ရွယ်ပြီးတော့68မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတစ်ခုကိုတည်ထောင်ဖို့အတွက်စတင်ဆောင်ရွက်နေပါတယ်။ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးပါတီတစ်ခုဖြစ်အောင်ရည်ရွယ်ဆောင်ရွက်နေတာလို့68မျိုးဆက်ခေါင်းဆောင်တယောက်ဖြစ်တဲ့ဦးကိုကိုကြီးက VOA ကိုပြောပါတယ်။ဘလို့မူဝါဒတွေဦးစားပေးဆောင်ရွက်မှုတွေနဲ့ပါတီထောင်သွားမှာလဲဆိုတာကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးကိုကိုကြီးကအခုလိုစဖြေပါတယ်ရှင်။
ကျွန်တော်တို့2020ရွေးကောက်ပွဲအမီတော့ကျွန်တော်တို့နယ်ဒေသတွေကိုပါဖြန့်ပြီးတော့စီးလုံးတာတွေပါတီတည်ဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့2018 2019မှာအဓိကကျွန်တော်တို့ဟိုတာဝန်ယူပြီးတော့ဆောင်ရွက်ဖို့ရှိပါတယ်။အ
ဲ့တော့အဓိကဘယ်သူတွေပါကြမလဲရှင်
။အဲ့ဒါကကျွန်တော်တို့ဒီ forum ဒီ discussion ဆွေးနွေးပွဲပြီးသွားတဲ့အခါကျတော့မှကျွန်တော်တို့ပြောလို့ရပါမယ်။အခုကတော့ကျွန်တော်ဖြစ်ရောက်ရေးအတွက်စပြီးတော့အလုံးဝိုင်းပြီးတော့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါမယ်။ဒါ68အဖွဲ့တွေတွေကတော့ဥပမာကျွန်တော်တို့ကပူများအေးဒါကျွန်တော်တို့စစ်သက်ရှိတဲ့လည်းတွေ့ကြရတဲ့ကိုမင်းစီရတို့အစားရှိတဲ့ပြင်ကျွန်တော်တို့တော်တော်များများလူရင်းတွေပါကြပါတယ်
။အဲ့တော့ဒီ68မျိုးဆက်တွေရဲ့ဒီပါတီအဖြစ်ထွက်ပေါ်လာမလားဒါမှမဟုတ်ဒီနိုင်ငံရေးပါတီတစ်ခုအနေနဲ့ထွက်ပေါ်လာပြီးတော့ပါဝင်ခြင်းတဲ့လူတွေစိတ်တဘောထားတိုက်ဆိုင်သူတွေအဲ့လိုဖွဲ့စည်းမှလားရှင်ဒီဖွဲ့စည်းမဲ့ဟိုကနဦးအခြေခံတဲ့ဟိုပုံစံကဘယ်လိုပါလဲ
။ဟိုအခြေခံတာကိုလိုက်ကကျွန်တော်တို့ကဒီပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုတဲ့ပူဝါရများကိုအခြေခံတဲ့ပါတီတစ်ရက်ပေါ်လာဖို့ဆိုပြီးကြေကြေပြန့်ပြန့်ဆိုတဲ့ဖွဲ့စည်းမှုကိုဆန်းစားထားပါတယ်။အဲတော့ဒါကြောင့်မလို့ဟိုပါတီရဲ့နာမည်ရွေးချယ်မယ်ဆိုရင်တောင်မှဒီ68လို့ဆိုတဲ့နာမည်ကိုကျွန်တော်တို့သုံးမှာမဟုတ်ပါဘူး။ကျွန်တော်တို့မျိုးဆက်အားလုံးကြေကြေပြန့်ပြန့်ပေါ်နိုင်အောင်ကျွန်တော်တို့အင်တာဗျူးဆန်းစားထားကြပါတယ
်။အခုပါတီကတော့ဟိုအခြေခံမူအားဖြင့်ဘာကြီးဘလို့မူဝါဒမျိုးဖြစ်လာနိုင်ပါသလဲရှင်။ကိုတို့အဲ့ဆန်နဲ့ပတ်သက်ပြီးတော့စဉ်းစားထားချက်ရောရှိပါပြီလား။
အခုကျွန်တော်တို့ကတော့အခြေခံကြဆုံးတော့အကတော့ပြည်သူလူထုရဲ့အကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတွေပေါ်ထွန်းရေးဆိုတာကိုကျွန်တော်ရည်ရွယ်ပါတယ်။ဒါကြောင့်မလို့အဲ့ဒီဟာကအလကံကျေပြတ်ပါတယ်။ကျွန်တော်တို့ဒီ forum တွေ့ဆုံဆွေးနွေးပွဲပြီးသွားတဲ့အခါကျတော့ဒီမူဝါဒပိုင်းဆိုင်ရာတွေကျွန်တော်တို့ထပ်ပြီးတော့အသေးစိတ်အကြောခံရမယ့်ဟာတွေရှိပါတယ်။ဆိုတော့ခုနကဒီပူရကြတယ်ဆိုတော့ပညာရေးပဲဖြစ်ဖြစ်၊ကျန်းမာရေးပဲဖြစ်ဖြစ်နောက်ဆုံးအခွန်အခောက်ဟလာဒီဗဏ္ဍာရေးကိစ္စတွေကသာဒီလူတို့ရဲ့အကျိုးစီးပွားကိုအခြေခံတော့ရှေ့ရှုတော့ဆိုတာဟာအဲ့ဒီရည်တည်ချက်အပေါ်မှာပဲတန်တဲ့အသေးစိတ်မူဝါဒတွေကလည်းထင်ရှားတော့မှာဖြစ်ပါတယ်နော
်ဒီ2015ရွေးကောက်ပွဲကာလတုန်းကတော့ဒါဥက္ကိုကြီးတို့အနေနဲ့ဒါ NLD နဲ့ပူးပေါင်းမယ်ဆိုတော့ဟို NLD မှာပါဝင်ဖို့ဆိုတော့ကိစ္စတွေလည်းရှိခဲ့ပါသေးတယ်ဒါမျိုးတွေဖြစ်တော့မလာဘူးပေါ့နော်ဆိုတော့အခုပါတီတက်တက်ထောင်းနေဆိုတော့ဒါဟာဟိုအတိုက်ခံဒါမှမဟုတ်လို့ရှင်လဲဒီလက်ရှိအာဏာရပါတီအပါဝင်ပါတီတွေကြားထဲမှာဟိုဘလို့ပုံစံမျိုးကြောင့်ဒီလိုတီးတန့်ပေါ့နော်ပါတီထောင်ရတဲ့ရည်ရွယ်ချက်ပေါ့ဘလို့ပုံစံမျိုးနဲ့ရည်တည်ဖို့ပါလဲ
ဟိုအဓိကကတော့ကျွန်တော်တို့ဒါ68ကာလတုန်းကဆိုရင်ကျွန်တော်တို့ဒါကျောင်းတွင်းမှာစတင်ဆန္ဒပြခြင်းတုန်းကဒီဓမ္မဆိုရှယ်တစ်လမ်းစဉ်ပါတီကလို့အခြားဘယ်ပါတီမှတောင်းမှကျွန်တော်တို့ရည်တည်ခွင့်လည်းမရှိဘူးပေါ်လည်းမပေါ်သေးပါဘူးအဲ့ဒီအချိန်မှာလည်းကျွန်တော်တို့စတင်ဆောင်ရွက်ခဲ့တယ်ပြီးတဲ့အချိန်မှာလည်းပါတီဖွဲ့စည်းဖို့အတွက်ကိုကျွန်တော်တို့တိုက်တွန်းအကြံပေးတာဒီကျွန်တော်တို့ကိုယ်တိုင်နဲ့စဉ်းစားချက်တွေအများကြီးရှိခဲ့ပါတယ်သို့တော့ဒီမိုကရေစီသူပြင်ကြောင်းတဲ့အခုမှာပထမအဆင့်အနေနဲ့အရင်စနစ်ဟောင်းကိုဖယ်ရှားဖို့ကျွန်တော်တို့စူးစမ်းတဲ့အခါမှာကျွန်တော်တို့ဒီအင်အားကောင်းကောင်းနဲ့ကျွန်တော်တို့ဒီမိုကရေစီဘက်ကအင်အားစုတွေအနိုင်ရအောင်ဆိုတဲ့မူဝါဒနဲ့ဝန်ရံနဲ့ပံ့ပိုးတဲ့အခန်းကဏ္ဍကနေပြီးတော့ပဲကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အဲတော့နောက်တစ်ဆင့်ကျွန်တော်တို့ထပ်ပြီးတော့ကြိုးတဲ့အခါမှာတော့ဖြစ်သက်ရှိကြွေးတော်တန်ဖြစ်တဲ့ဒီမိုကရေစီရရှိရေးတို့ရေးဆိုတာကပကုဝါဒထွန်းကားအောင်ကျွန်တော်တို့ဆောင်ရွက်ရမယ်ဆိုတဲ့ကျွန်တော်တို့တမိုင်းလေးတောင်းပေါ်ကျွန်တော်တို့မပြီးသေးပါဘူး။ဒါကြောင့်မလို့ရေရှိမှာဟိုပါတီတွေ A B C D E အဲ့လိုရှိတဲ့အထက်ကနေပြီးတော့မှဘယ်ပါတီကိုပုံပြီးတိုက်နှက်တက်လို့ရွေးချယ်တယ်ဆိုတော့ဒီနိုင်ငံရေးကျင်းမှုအဆင့်ထိရောက်ဖို့အတွက်ကျွန်တော်တို့ကြီးရွယ်ပြီးတော့ဒီလိုပါတီကိုထူထောင်တာဖြစ်ပါတယ်။နောက်ကျွန်တော်တို့ကိုယ်နိုင်ကလည်းအသက်အရွယ်ဖြတ်တန်းမှုကျွန်တော်တို့ဘူးတူတာအတွေ့အကြုံတွေကိုလက်တွေ့အကောင့်ထဲပုံနိုင်ဖို့ဆိုတာကနိုင်ငံရေးပါတီတရက်ဖွဲ့စည်းထူထောင်မှတာလည်းရင်ကျွန်တော်တို့မူဝါဒဆိုင်ရာကျွန်တော်တို့အယူအဆတွေကျွန်တော်တို့သဘောထားတွေကိုလက်တွေ့အကောင့်ထဲပုံနိုင်မှာဖြစ်ပါတယ်။